ဂျပန်ရေလက်ကြားမှာကုန်တင်သင်္ဘောကြီးတစ်စီးနဲ့မြန်မာသင်္ဘောသားတွေပါတဲ့ဓာတုပစ္စည်းတင်သင်္ဘောကြီးတစ်စီးတိုက်မိပြီးသင်္ဘောသား3ဦးပျောက်ဆုံးနေပါတယ်။ပျောက်ဆုံးနေတဲ့သင်္ဘောသား3ဦးလုံးဟာဂျပန်ကုန်တင်သင်္ဘောဘက်ကဖြစ်ပါတယ်။မနေ့ညကအခုလိုတိုက်မိပြီး3နိုင်နီးပါးအကြာဒီနေ့မနက်အစောကြီးမှာဂျပန်ကုန်တင်သင်္ဘောနစ်မြုပ်သွားခဲ့ပြီးစုစုပေါင်းသင်္ဘောသား12ဦးထဲက3ဦးကိုရှာမတွေ့သေးပဲ9ဦးကိုတော့ကယ်ဆယ်နိုင်ခဲ့တယ်လို့ဂျပန် NHK သတင်းဌာနရဲ့ဒီနေ့သတင်းမှာဖော်ပြထားပါတယ်။ဂျပန်နောက်ပိုင်းရှီကိုကူးကျွန်းပြင်ဘက်စီတိုကျွန်းမှာဂျပန်သင်္ဘောနဲ့ဝင်တိုက်ခဲ့မိတဲ့ဓာတုပစ္စည်းတင်သင်္ဘောကတော့နိုင်ငံခြားမှာမှတ်ပုံတင်လာတာဖြစ်ပြီးမြန်မာနဲ့တောင်ကိုရီးယားသင်္ဘောသားစုစုပေါင်း73ဦးပါကပျက်စီးနစ်မြုပ်တာတော့မရှိခဲ့ပါဘူး။ကားအစိတ်ပိုင်းတွေကိုတင်လာတဲ့ကိုဘီအခြေစား Prince Gaion Company ပိုင်းဂျပန်ကုန်တင်သင်္ဘောဘိုင်ယာကိုဘော်ကပျောက်ဆုံးနေတဲ့သင်္ဘောသား3ဦးကိုဂျပန်ကမ်းခြေဆောင်ကယ်ဆယ်ရေးအဖွဲ့တွေကဆက်လက်ရှာဖွေနေပါတယ်။တောင်ကိုရီးယားကုမ္ပဏီ Huan A Shipping ပိုင်းဓာတုပစ္စည်းတင်သင်္ဘော Elsan Pioneer ဟာတရုတ်ကနေ acetic acid တွေကိုတင်ဆောင်ထွက်ခွာလာတာဖြစ်ပြီးဂျပန်နိုင်ငံအိုဆာကာမြို့ကိုသွားဂျပန်တောင်ပိုင်းကူရူရှိမာရေလက်ကြားထဲမှာဝင်တိုက်မိခဲ့တာပါခင်ဗျာ